ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာအော်တိုဘာလ10ရက်မနေ့ကနေပြည်တော်ကိုရောက်ရှိခဲ့ပြီးဒီကနေ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးဆိုဝင်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။တတိယအကြိမ်လာရောက်တဲ့မစ်ဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်တွင်အဓိကရခိုင်ပြည်နယ်အရေးကိစ္စအပါအဝင်လက်ရှိအခြေအနေတွေကိုဆွေးနွေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးက RFA ကိုအတည်ပြုပြောဆိုပါတယ်
။ပုံမှန်ကျွန်တော်တို့စီပုံမှန်လာနေတဲ့အားပါပဲ။တတိယအချိန်ပေါ့လေ။တမတော်ကဟိုဟာဒီနေ့ညနေညနေတွေ့ပြီးတွေ့ပြီးပါပြီဒီနေ့ဟုတ်ကဲ့။တချို့ကဝန်စီချုပ်နဲ့တွေ့တယ်။ဒီကတမတော်ကဝန်စီချုပ်ပြည်ပြဝန်ကြီးတွေညနေဝန်ကြီးတွေနဲ့တွေ့မှာပေါ့လေ။တပတ်လောက်ကြာမယ်။
တပတ်ကြာမဲ့ဒီခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းတွေ့ဆုံနိုင်ဖို့စီစဉ်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ပြောပါရယ်။တပတ်ကြာလာရောက်တဲ့မစ်ဘူဂနာရဲ့ဒီခီးစဉ်တွင်ရခိုင်ပြည်နယ်သွားရောက်ဖို့မျှော်လင့်ရပြီးဒီအတွက်လည်းစီစဉ်နေပါတယ်လို့ဦးချန်းအေးကပြောပါရယ်။ဒါ့အပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးဆက်သွယ်ရေးအရာရှိStanislav Seling ကလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရောက်ရှိနေတဲ့အကြောင်းအတည်ပြုပြောဆိုခဲ့ပြီးတော့ဒီခီးစဉ်နဲ့ပတ်သက်တဲ့အသေးစိတ်ကိုတော့အောက်တိုဘာလ20ရက်နေ့မှာကြေညာချက်ထုတ်ပြန်သွားမှာဖြစ်တယ်လို့ RFA ကိုပြောပါတယ
် Well, she has this is her announced visit to Myanmar and she will issue she's aiming
to မြန်မာနိုင်ငံကိုရောက်နေပါတယ်သူခီးစဉ်ပြီးဆုံးသွားတဲ့အခါကျရင်ကြေညာချက်ထုတ်ပြန်ပါလိမ့်မယ်အောက်တိုဘာလ20ရက်တွေ့ဖြစ်မှာပါအဲ့ဒီမတိုင်ခင်တော့ကျွန်တော်တို့ဘာမှမပြောနိုင်သေးပါဘူ
းမစ်ဘူဂနာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုစကူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဧပြီလ26ရက်နေ့မှာတာဝန်ပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပူပါတယ်အခုခီးစဉ်ကတတိယအကြိမ်ဖြစ်ပြီးဇွန်လကပထမဆုံးလာရောက်တဲ့မစ်ဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်တွင်မှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ရွေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွင်းကူပြောင်းရေးလုပ်ငန်းစဉ်တွေကိုအဓိကဆွေးနွေးခဲ့တယ်လို့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ချွတ်ဖောက်မှုတွေဖြစ်ပေါ်နေတယ်လို့နိုင်ငံတကာကဆွတ်ဆွဲပြောဆိုနေတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်ကြည့်ရှုလေ့လာခဲ့ပါတယ်ရှင်